Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ19.25ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနိုင်ငံကမြေရောက်ယထာဘုံးခွဲတိုက်ခိုက်မှုတွေတန်တရားရှိသူဟာကာကစ္စတန်နဲ့နိုင်ငံပွားရုရှားနိုင်ငံသားတူဖြစ်တဲ့ကြောင်းကာကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာဒါဟုတ်တပ်ဝင်နဲ့တိုက်ခိုက်မှုဖြစ်တန်တရားရှိနေတဲ့ဖြစ်ရပ်တွင်သေဆုံးသူရေသားဦးရေ58ယောက်တိရှိသွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ရှိခိုင်ပြည်နယ်တွင်မနစ်အော်တိုဘားလာအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအရသာတေဆုံးမှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်တဲ့သတင်းမှာတော့
ဟုတ်တယ်အဲ့ဒီမှာအမှန်တမ်းပြောရတာတရားဥပဒေသမီးကတော်တော်အားနည်းတယ်ဒီဘင်္ဂါလီ community နေနဲ့ကလည်းတော်ရယ်ကုန်တာပေါ့ရိုဟင်ဂျာမမရရင်တို့ကပရိဗေကင်းတင်နေမလို့
ရှိခိုင်ပြည်နယ်လွတ်တော်ကတိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌဦးမမအောင်ပြောတော်တာပါပြည်စုံကိုတော့မကြခင်ကြမှာပါဒါအပြင်အမျိုးသားလွတ်တော်တယန်စာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီကကချင်ပြည်နယ်ဖားကန့်ကဒေသကိုတွားရောက်တဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မကိုလည်းတင်ပြတော်ဖို့ရှိပါတယ်ဒါအပြင်တကြံတေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ရုရှားနိုင်ငံကမြေရောက်ယထာဘုံးခွဲတိုက်ခိုက်မှုတွေတန်တရားရှိသူဟာကာကစ္စတန်နိုင်ငံဘွားရုရှားနိုင်ငံသားတူဖြစ်တဲ့အကြောင်းကာကစ္စတန်နိုင်ငံမှာရှိတဲ့ထောက်လှမ်းရေးအရာရှိတွေကပြောပါတယ်တိုက်ခိုက်မှုကျူးလွန်သူဟာ1995ခုနှစ်ကကာကစ္စတန်နိုင်ငံမှာမွေးဖွားခဲ့တဲ့အက်ဘာဇွန်ဂျယ်လီလော့ဖ်ဆိုသူဖြစ်တဲ့အကြောင်းကာကစ္စတန်လူမျိုးရေးဌာန KGNB ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါရုရှားနိုင်ငံက Interfax သတင်းအေဂျင်စီကတော့ဘုံးပေါက်ကွဲသူဖြစ်တန်တရားရှိသူဟာအာရှတိုက် 11 ဒေသကအသက်23နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းရုရှားအာဏာပိုင်ကိုကူကာပြီးအစိုးရမှသတင်းပေါ်ပြခဲ့ပါတယ်စင်ပီတာစဘက်မျိုးကဘုံးပေါက်ကွဲမှုမှာတည်ဆုံးသူအရေအတွက်ဟာ7ယောက်ကနေ14ယောက်ထိတိုးလာတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပဲကျန်းမာရေးဝန်ကြီးကပြောဆိုခဲ့တာပါယထာရဲ့ထူထဲလာတဲ့တပ်တုတကားတွေကပေါက်ထွက်သွားတဲ့ထိပြင်းထန်တဲ့ပေါက်ကွဲမှုကြောင့်လူ90နီးပါးလောက်ကလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်တကယ်မို့တော့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးမနေ့ကဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ရုရှားနိုင်ငံက RNTV မှာပြသခဲ့ရမှာတော့တည်ဆုံးနေသူတွေနဲ့ဒဏ်ရာသူတွေကိုဘူရာပလက်ဖောင်းပေါ်မှာတွေ့ခဲ့ရတယ်လို့ထိတ်လန့်တလုံးနေတဲ့ခီးစဲတွေကလည်းမိခိုးတွေချမ်းမှမျက်နှာတွေကိုအုပ်ပြီးပြေးလွှားနေတာတွေ့ရပါတယ်စင်ပီတာစဘက်မျိုးကနောက်ထပ်ဘူရာယုံတစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံးတလုံးကိုမိသက်ဘုံးတစ်ခုခုရဲ့နောက်မှာဖွက်ထားတာတွေ့ခဲ့ရပြီးတဲ့နောက်ရတက်ဖွဲ့ကရှင်းလင်းခဲ့ရပါတယ်ရုရှားအနာဘင်ကတော့လွန်ကျွေးရဲ့အတွက်ကြိုတင်ကာဝယ်တဲ့အနေနဲ့မြေရောက်ယထာပြည့်စွတ်မှုတွေအားလုံးနှိပါးကိုမနေ့တုန်းကရပ်ဆိုင်းခဲ့တာပါစင်ပီတာစဘက်မျိုးကတာဝန်ရှိသူတွေကတော့သုံးရချဝန်ကြီးထိမ့်မဲ့ကြေညာခဲ့ပါတယ်ပေါက်ကွဲမှုဖြစ်တဲ့နေ့မှာပဲဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုနဲ့တွေ့ဆုံမှုရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဇာတိမျိုးဖြစ်တဲ့စင်ပီတာစဘက်မှာရောက်ရှိနေတာဖြစ်ပါတယ
်စီးရီးယားနိုင်ငံမှာတော့ဓာတုတန်းငွေနဲ့လို့တနင်္လာရှိထားတဲ့တိုက်ခိုက်မှုကြောင့်ကလေးငယ်တွေပါဝင်အ ਨੇ စုံလူပေါင်း58ဦးသေဆုံးပြီးနောက်ထပ်ဒါဇင်တွင်တဲ့ချီတန်ရာတွေရခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဒီနေ့ဖြစ်ခဲ့တဲ့ဓာတုဘုံးတွေလို့ယူဆနိုင်တဲ့လေကြောင်းတိုက်ခိုက်မှုထဲဒီသေဆုံးရသူတွေထဲမှာကလေးငယ်အ ਨੇ စုံ12ဦးပါသွားတယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဆိုပါတယ်။ဒီလူခွင့်အဖွဲ့ကဆက်ပြီးနိုင်ငံမြောက်ပိုင်းအစ်တလီပြည်နယ်ကခန်ရှေခွန်မြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်လူတွေအသက်ရှူကျလာတာမုန်းကြီးအသက်ရှူမရဘဲတချို့သေကုန်တာအန်ဒါပဇက်ကအမြုပ်တွေထွက်တာတွေဖြစ်လာခဲ့တယ်လို့ဆိုလိုက်ပါတယ်ဒီဓာတုဘုံးလို့ယူဆစရာတွေကိုရုရှားတိုက်လေယာဉ်တွေကကျဲခဲ့တာလားဆီးရီးယားစစ်ရဲတိုက်လေယာဉ်တွေကချခဲ့တာလားဆိုတော့မသေးကြသေးဘူးလို့ဒီဆီးရီးယားလူခွင့်အဖွဲ့ကစက်ပြောပါတယ်ဆီးရီးယားသမ္မတဘက်ရှားဆက်ကို2001ခုနှစ်ထဲကစတင်တိုက်ခိုက်လာခဲ့တဲ့သဘုံတွေအနေနဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့အစ်လစ်ပြည်နယ်ကိုထိန်းချုပ်ထားပါတယ်ဒီနှစ်ရှိချာဆီးရီးယားပြည်ရင်းစစ်အတွင်းလူပေါင်း4သိန်းကျော်သေဆုံးခဲ့ပြီးနောက်ထပ်လူပေါင်းသန်းတွင်တဲ့အခြေအားလည်းသူတို့နေအိမ်တွေကိုဆင့်ခွာထွက်ပြေးကြရပါတယ်စီးရီးယားဆိုအနေနဲ့အခုလိုဓာတုလက်နက်တွေသုံးပြီးရဲသားတွေကိုတိုက်ခိုက်လာနေတယ်လို့ဆက်ဆွဲမှုတွေရှိလာခဲ့ပေမဲ့အစိုးရဘက်ကတော့ဆန့်ညင်းထားပါတယ်ခင်ဗျာ
အစ်ချစ်သမရအက်ဖတာဖာတာအယ်စီစီကိုအမေရိကန်သမရအင်ပြီတော်မှာနွေနွေထွေးထွေးကျေဆွပြီးအစ္စလန်ဆွေရောက်ချမ်ပက်ဝါရီတွေကိုချေမွှေးရမှာပူပေါင်းဆောင်ဖို့မနေ့ကပဲခရီးပြုတ်လိုက်တဲ့သမရဒေါ်နယ်ထရန့်ကကမ္ဘာမှာအကြီးဆုံးအရက်နိုင်ငံဖြစ်တဲ့အစ်ချစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေရတယ်ကိုပြောင်းလဲလိုက်ပါတယ်သမရဟောင်းဘရက်ကိုဝါမှာလက်ထက်2009ခုနှစ်တုန်းကအစ်ချစ်သမရဟောင်းဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ဘူးတဲ့အချိန်ကစလို့ပထမဆုံးအချိန်အစ်ချစ်ကောင်းဆောင်တူအင်ပြီတော်ကိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်အစ်ချစ်သမရဟောင်းမူဘာရက်ကတော့နိုင်ငံရေးအုံကြွမှုတွေဂျုံခဲ့ရပြီးတဲ့နောက်ရာထူးက ဖယ်ရှားခံခဲ့ရပြီးဗိုလ်ချုပ်ကြီးအောင်စစ်စီအာဏာရလာခဲ့တာပါ။အင်ပြီးတော့မှခေါင်းဆောင်တို့တွေ့ဆုံချိန်မှာတော့အီဂျစ်နိုင်ငံနဲ့အီဂျစ်လူလူတွေအမေရိကန်ဟာမမမမရက်တည်နေတဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။စစ်ဖက်ဆိုင်ရာဆက်ဆံရေးတွေကိုအမြင့်ဆုံးအဆင့်ထိတိုးမြင့်သွားဖို့နဲ့အမေရိကန်ကိုအီဂျစ်နိုင်ငံရဲ့မဟာမိတ်မိတ်ဆွေကောင်းဖြစ်သဘောထားဖို့လည်းပြောကြားခဲ့တာပါ။အီဂျစ်သမ္မတကတော့2013ခုနှစ်မှာအာဏာရလာခြင်းကစပြီးအလေးထားပြောဆိုနေတဲ့အချမ်းဖက်ဝါဒတိုက်ဖြစ်ရေးအတွက်သမ္မတထရန့်ရဲ့ခိုင်မာတဲ့ရက်တည်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပါတယ်။ချမ်ပေါ်ရတက်ဖြည့်ရေးမှာထိရောက်တဲ့မဟာဗျူဟာတွေချမှတ်ရေးမှာအချင်းနိုင်ငံဟာအမေရိကန်နဲ့အတူလက်တွဲသွားမှာဖြစ်ကြောင်းလည်းပြောကြားသွားခဲ့ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာပထမဆုံးအချင်းဖြစ်ဒီဘက်ထက်ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတပတ်ဖြစ်စခန်းမှာတွေ့ကြရမှာပါ။အခုလိုကမ္ဘာထိပ်သီးခေါင်းဆောင်နှစ်ဦးလာမယ့်ကြသပတေးနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံနိုင်မှုကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနိုင်ငံတစ်ခုကြားဆက်ဆံရေးကိုတည်ငြိမ်အောင်အားဖြည့်ပေးနိုင်မယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဒါပေမဲ့မတိကျမှုတွေဖြစ်လာမှာကိုလည်းသူတို့ကစိုးရိမ်နေကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်လေးမှာပဲသမ္မတထရမ့်ကဒီဆွေးနွေးပွဲကအခက်အခဲတော့ရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။မကြသေးခင်ကပဲမြောက်ကိုရီးယားကိုထိမ့်သိမ့်နိုင်ဖို့တရုတ်အနေနဲ့ပိုကြိုးစားပေးတင်တယ်လို့သမ္မတထရမ့်ကထပ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Financial Times သတင်းစာနဲ့အင်တာဗျူးလုပ်တုန်းကလည်းသမ္မတထရမ့်ကတရုတ်အနေနဲ့ဒီမြောက်ကိုရီးယားပြဿနာကိုဝိုင်းကူမဖြေရှင်းပေးရင်အမေရိကန်အနေနဲ့သက်သက်ဖြေရှင်းသွားတော့မယ်လို့ပြင်းပြထန်ထန်ဖိအားပေးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွေးနွေးမှုကနေအမေရိကန်ရဲ့သဘောထားကိုလက်တွေ့တိခောက်ကြည့်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအရင်ကတိပေးခဲ့တာကိုထပ်အတည်ပြုပေးတာကိုကြားရဖို့နဲ့ထိတ်တိတ်မြင်ဆိုင်ရေးအပြန်လည်လေးစားပြီးအကျိုးတူပူးပေါင်းဆောင်ရွက်တွေကိုလေ့ထားပြီးနှစ်နိုင်ငံကြားမတိကျမှုတွေကိုရှင်းချကာဆက်ဆံရေးတည်ငြိမ်လာဖို့မျှော်လင့်ထားတယ်လို့ပီကင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပညာရှင်ဝန်တောင်ကဆိုပါတယ်ခင်ဗျာ
VOA ဘေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုမှုတွေကြောင့်သေဆုံးသူလူပေါင်း293ယောက်ကိုစတင်တည်ကျိုးနေပါပြီ။အလောင်းတွေကိုမြေမြန်ဆန်ဆန်မြေမြုပ်တည်ကျိုးနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေဖို့ကျန်းမာရေးအာဏာပိုင်တွေကမိုကောဝါမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှတ်ပြောင်းပေးရနေတာပါ။ဒီချိန်မှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း100ယောက်ကိုအရေးပေါ်ကစေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်စည်တွေကြားခက်ခက်ခဲခဲဆက်လက်ရှာဖွေနေပါတယ်။မြေပြိုမှုတွေကြောင့်သေဆုံးသူတွေထဲမှာတော့ကလေး40ကျော်ပါဝင်ပါတယ်။သမ္မတဝမ်မနျူအယ်ဆန်တိုစ်ကတော့မိုကောဝါမြို့မှာစီးပွားရေးအရေးပေါ်ခြေနေကြီးညာထားပြီးမြေပြိုမှုကြောင့်ထိခိုက်ပျက်စီးသွားတဲ့ရေပေးဝေရေးစနစ်ကိုပြန်လည်တိဆောက်ပေးမယ်လို့လည်းကတိပြုခဲ့တာပါ။တဘောကပေးအတွက်ရာသီဥတုဖောက်ပြန်မှုကိုအပြစ်ပို့ခဲ့တဲ့သမ္မတကတော့မိုကောဝါမြို့ဟာတရတာမိုးရွာရင်သုံးပုံတစ်ပုံလောက်ကိုတညာထဲနဲ့ကျုံ့ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုတေတံမှုကြောင့်စနေနေ့အစောပိုင်းကမိုကောဝါမြို့အနီးနားမှာရှိတဲ့မြစ်တွေကတာတမန်တွေကျူးပေါက်ပြီးဒေသခံတွေအိပ်ပျော်နေတဲ့အချိန်မှာပဲရေတွေရှုံနေအမိုက်ဒရိုက်တွေလမ်းတွေပေါ်ရောက်လာခဲ့တာပါ။ရေပောင်များစွာမိုတေတံစွာရာသွန်းခဲ့ရကဒေသရင်းကနေရာတော်များမှာရေနဲ့လျှက်စစ်မှုတွေလည်းပြတ်တောက်ခဲ့ရပါတယ်။ကိုလံဘီယာနိုင်ငံမှာနီဗာလိုတဲရူမိတောင်ပေါက်ခွဲရကလူပေါင်း2000ကျော်သေဆုံးခဲ့ရတဲ့1985ခုနှစ်ကကပ်ဘေးအန်ရဲ့ပြီးအခုနောက်ဆုံးမြေပြိုမှုဟာအဆိုးအဝါဆုံးသဘောကပ်ဘေးတစ်ခုလည်းဖြစ်ပါတယ်။မကြာသေးခင်လတွေမှာတောင်အမေရိကတိုက်ရဲ့ Pacific ကမ်းရိုးတန်းဒေသမှာမိုးတိထန်ရေကြီးမှုတွေကြောင့်ပီယူးနဲ့ Ecuador နိုင်ငံတွေမှာလူများပြားသေဆုံးခဲ့ရပါတယ
်။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့ကုလသမဂ္ဂမှာ AP28 ရက်နေ့ကျရင်ပထမဆုံးချိန်မေးခွန်းပြောဖို့ရှိနေပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ချိန်ချောက်မှုပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုအမေရိကန်ကဥဆောင်ခေါ်ယူထားပြီးဒီဆွေးနွေးပွဲလုပ်တဲ့အချိန်မှာအခုလိုမိကုံးပြောမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကဒီမိကုံးပြောရမှာနိုင်ငံတကာနိုင်ငံခြားရေးဝန်ကြီးတွေအများအပြားတက်ရောက်ဖို့မျှော်လင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သံတမန်ကြီးဟယ်လီကဆက်ပြီးအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကုလသမဂ္ဂမှာမိကုံးပြောမှာကဒီပတ်ထက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပထမဆုံးချိန်ဖလော်ရီဒါပြည်နယ်မှာအရေးပါမဲ့တွေ့ဆုံမှုလုပ်ပြီးမှဖြစ်လာမှာပါလို့ဆိုပါတယ်။သမ္မတကြီးဟလေကပဲဒီအရေးပါတဲ့သမ္မတနှစ်ဦးဆွေးနွေးပွဲကနေတရုတ်အနေနဲ့မြောက်ကိုရီးယားပြဿနာပေါ်အရေးယူဆောင်ရွက်ဖို့အသင့်ဖြစ်မဖြစ်ကိုအသေးချာဖော်ထုတ်ပေးတင်တယ်။မြောက်ကိုရီးယားကတရုတ်ဆိုရတစ်ခုတည်းကိုပဲနားထောင်မှာဖြစ်တယ်လို့ဆိုလိုက်ပါတယ်ခင်ဗျ။
ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFEA အတင်းအဓမ္မကိုဝင်ဖြစ်ကြတာတွေကိုသဘောဆန္ဒမပါဝင်ပဲကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကငွေချေးထောက်ပံ့တွေဖြတ်တောက်လိုက်ပါတယ်2019ဘဏ္ဍာရေးအသုံးစရိတ်ထဲမှာ UNFPA ကိုပေးရမယ့်ထောက်ပံ့ငွေဒေါ်လာ32တန်းခွဲကိုရပ်ဆိုင်ထားမယ့်အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထက်လက်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုမနေ့ကပေးပို့တဲ့ဆံမှာဖော်ပြထားတာပါသာသမီ2ယောက်ထက်ပုံမယူဖို့တားမြစ်ထားတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအကောင့်ထဲပေါ်နေတဲ့တရုတ်မျိုးသားကျမ်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်နဲ့ UNFPA ကပူးပေါင်းလှုပ်ဆောင်နေတယ်လို့လည်းစာထဲမှာဖော်ပြထားပါတယ်ဖြတ်တောက်မဲ့ငွေချေးထောက်ပံ့တွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကျန်းမာရေးအစီအစဉ်တွေမှာပြောင်းလဲအသုံးပြုသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားတာပါ UNFPA ကတော့တရုတ်နိုင်ငံမှာအာရမကိုဝင်ဖြစ်ချမှုတွေနဲ့ကိုယ်သဘောဆန္ဒမပါဝင်ပဲကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်လို့ဆိုတဲ့မှားယွင်းတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးသမ္မတထရန့်အစိုးရကဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
ဖိလစ်ပိုင်ရေလုံသားတွေကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်ငါးဖမ်းသမောတွေတားမနိုင်စီးမရဝင်လာတာကြောင့်ငါးဖမ်းနိုင်တဲ့နေရာကောင်းတွေရော့ချလာနေတယ်လို့ဆိုလိုက်ပါတယ်။2012ခုနှစ်ထဲကဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေအငင်းပွားလာခဲ့တဲ့စကာဘိုရိုသဲတောင်တန်းနီဖိလစ်ပိုင်မြို့မက်ဆန်လော့ကမ်းခြေအနားမှာ2010ခုနှစ်ကနေစပြီးငါးရေအတွက်က50ရာခိုင်နှုန်းတောင်ရော့ချသွားတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်မှုဖရန်ကလင်ကတ်တီဂေးကထုတ်ပြောလိုက်ပါတယ်။ငကူတွေကဆင်းရဲခဲ့တဲ့ဒီသဲတောင်တန်းချွန်းနာတပိုင်မှာပင်လယ်ကိုအဓိကထားရှင်သန်လုပ်ကင်နေရတာကြောင့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေအနေနဲ့တရုတ်နဲ့မဟာမိတ်တည်ဆောက်ပြီးအကူအညီရယူမလားအမေရိကန်ရေတပ်သမောတွေကိုပြန်ခေါ်ပြီးနိုင်ငံခြားသင်္ဘောတွေဝင်မလာအောင်ပူးတွဲကင်းဆောင်တာလုပ်သွားမလားဆိုတာကိုဆုံးဖြတ်ရတော့မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မောင်နှောဒေသမှာ2016ခုနှစ်အောက်တိုဘာလကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းမှာအကြမ်းဖက်တပ်ဖြတ်မှုကြောင့်အရသာ23ယောက်သေဆုံးပြီး10ယောက်ပျောက်ဆုံးနေတယ်လို့နိုင်ငံတော်အတိုင်းအမေခံရုံးကသတင်းထုတ်ပြန်ခဲ့ပါတယ်လေလာသူတွေကတော့ဒီအရသာတွေသေဆုံးပျောက်ဆုံးနေတာဟာအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးမှုအားနည်းချက်အဖြစ်သုံးသပ်ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်တာဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစတင်ခဲ့တာပါဒီအခင်းဖြစ်ပွားပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြီးဝအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွစ်ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလ3ရက်နေ့အထိရရှိထားတဲ့စီးရင်အရာဆိုရင်အကြမ်းဖက်တပ်ဖြတ်ခံရသူအရက်သား23ယောက်ရှိပြီးပျောက်ဆုံးနေသူ10ယောက်ရှိကြောင်းနိုင်ငံတော်အတိုင်းအမခံရုံးသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်မွန်ဒိုဒေတာမှာဖြစ်ပျက်နေတဲ့အခြေအနေကိုအဲ့ဒီဒေတာကိုတွားရောက်လေ့လာသတင်းယူခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်အကြမ်းဖက်သမားတွေကကျွန်တော်တို့ဒီလောက်ဆိုရင်တော့တချို့နေရာတွေတချို့ကြီးရွာတွေမှာကာမန်ဒီရွာသားတွေအနေနဲ့သူတို့နေတယ်အဲ့တချို့တွေကြတော့လေရွာပြင်းနေကြတယ်မှာသူကသူဒီနေမယ်နေပြီးတော့မှအဲ့သူတို့ဩဇာမခံတာတွေဒီမှာတော့အစိုးရနဲ့ပူးပေါင်းနေလို့သူတို့ယူဆသူတွေအဲ့လိုမျိုးတွေကိုပြန်ပြီးဆွဲတပ်ဖြတ်တာတွေအဲ့ဒါမျိုးတွေလုံးနေတယ်လို့ကျွန်တော်တို့သိရတယ်အဲ့ဒီရဲတပ်ဖွဲ့တွေဓာတ်ကြီးကိုတိုင်တော်မှသူတို့တွေကရွာတွေကနေရွာသွားရင်ဟိုလုံလုံကြီးတွေတွေ့ချယူပြီးတော့မှသူတို့သွားနေရတဲ့အခြေအနေမျိုးမှာအဲ့ဒီအကြံဖက်သမားတွေကတော့ရွာထဲမှာရှိချင်ရှိနေမယ်ဒီကိုရောက်ဖြောက်ဖြောက်ထားမယ်အဲ့တော့အကောက်ဝေးပြီးတော့တော်တော်လေးကိုမလွယ်ဘူးလို့ကျွန်တော်တို့ထင်တာပေါ့နော
်မောင်တော်ခရိုင်အတွင်းမှာအစ္စလမ်ဘာသာဝင်ဥယျာဉ်9သိန်းကျော်လောက်ရှိပြီးအများစုဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကင်းလွတ်နေတာကိုတွေ့မြင်ရကြောင်းလည်းပြောပါတယ်အရတားတွေကိုအကောက်ဝေးပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲဖို့လိုအပ်မှာဖြစ်ကြောင်းလည်းဦးစီသူအောင်မြင့်ကပြောပါတယ
်ဒီအုပ်ချုပ်ရေးပိုင်းကမွတ်စလင်ထားတဲ့သဘောထားပေါ့အစိုးရကထားတဲ့သဘောထားကအဲဒါကိုနိုင်ငံသားတွေပါလေလို့ဒီလိုကိုဒီလိုဆရာသတ်မှတ်ထားတာမရှိတဲ့ခါကျတော့သတိပြင်ပြင်တို့နေတယ်အဲနေတဲ့ခါကျတော့ဘာချက်လည်းမမသိရတော့ဘူးဆက်ဆက်ရေးလည်းသိပြီးတော့မရှိဘူးမရှိတဲ့ခါကျတော့ဒီထဲမှာဘာဖြစ်နေတာမသိတဲ့လိုမျိုးဘယ်လိုကာကွယ်ပေးရမလဲဆိုတာလည်းသူတို့လုံလို့ရမှာမဟုတ်ဘူးအဲတော့ဒါကြီးကိုကာကွယ်ပေးဖို့ဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရောနောက်အဓိကကျတဲ့ဒီလူတွေပေါ့နော်ကိုယ်နိုင်ငံထဲမှာနေတဲ့လူတွေကိုယ်တရားဥပဒေစိုးမိုးအောက်မှာကိုယ်အုပ်ချုပ်ရေးအောက်မှာရှိရမယ်ကိုယ်ကလည်းအကာအကွယ်ပေးရမယ်ဒီလိုကွန်ပျူတာတွေအောင်လည်းလုပ်ပြရမယ်။ဘာညာဆိုတော့ policy ကိုအရင်ပြောင်းမှရမယ်။အဲဒီအခြေအနေမပြောင်းနိုင်ဘူးဆိုရင်တော့အဲဒီလိုပဲခက်ခဲနေအောင်ပါပဲ
။ ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလက်ရှိရခိုင်ပြည်နယ်လွှတ်တော်ကတိုင်းသားရေးရာကော်မတီဥက္ကဋ္ဌဦးမောင်မောင်အောင်ကတော့အရက်သားတွေကာကွယ်ရေးနဲ့ပတ်သက်ပြီးအခုလိုတုံ့တက်ပါတယ
်အခုနိုင်ငံသားမဖြစ်သေးပေမဲ့လည်းအခုဘာရဲပြောနိုင်ငံပြည်မှာနေရတဲ့အတွက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကဘုနာနေကြဆောင်ကျဲပိုင်းညာတက်မလို့အကုန်လုံးကတော့သူတို့ကလုံနေလုံနေကြတာပဲတို့တော့အဲ့ဒီဘက်မှာအမှန်တိုင်းပြောရတာတရားဥပဒေစိုးမိုးကြီးကတော်တော်အားနည်းနေဒီဘင်္ဂါလီ community နေနဲ့ကလည်းတော်ရယ်ကုနာပေါ့ရိုင်းကြမ်းမရရင်တို့က verification နဲ့မလို့ verification ဆိုတာကဘုရားနိုင်ငံသားတွေနဲ့မလို့ပါမလဲမလို့ဒီတိုင်းပဲအဲနေကမှဟိုအစိုးရပြောတဲ့အတိုင်းနဲ့မဟုတ်ဘဲနဲ့သူတို့ကသူတို့လွတ်လပ်တယ်လို့ဟိုအဲ့လိုဒီသွားတော့ဖြစ်တော့ဖြစ်နေတယ်။ဟိုနိုင်ငံသားဖြစ်တာရင်ဖြစ်တာလေခဏပေးသေးလိုက်ကိုယ်နိုင်ငံတွင်းမှာနေတယ်ဆိုတော့အဲ့ဒီနိုင်ငံရဲ့ဥပဒေကိုလိုက်နာဖို့အိမ်နိုင်ကြီးတယ်။ယူတီစုကတော့တရားဥပဒေစိုးမိုးကြီးပေါ့လို့ဟုတ်ပြီလား
။တရားဥပဒေစိုးမိုးကြီးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအခုလိုဆက်ပြောပါတယ်။
ဒီကိစ္စတွေကတော့ဟိုနိုင်ငံတကာနဲ့ဆက်ရတဲ့ကကြတော့ခုနက human right ကိုလည်းကိုကနားလည်မှုပြရတယ်တစ်ဖက်ကတော့ဥပဒေရတတိယလိုအောင်ခုနကကိုလိုပေးတဲ့အခွင့်အရေးပိုင်းက 82A နဲ့လိုရတဲ့လည်းပေးရမှာပေါ့နော်သူတို့တော့သွားရမယ်ခုကတော့ဒီ auto bug query နောက်ပိုင်းမှာသူတို့ကဟိုအကြောင်းကို format လိုမျိုးရှိရင်သူတို့ကနှုတ်ပိတ်တဲ့ဘောမျိုးဆိုတာတော့အဲ့ဒီအဖွဲ့ကိုထက်တဲ့ဝင်နေတတိယရောက်နေတာစုံစမ်းစစ်ဆေးပြီးမှအရေးယူဆောင်ရဖို့အဲ့လိုပဲလုံမလို့ဒီလိုပဲတိုးတက်နေပါတယ်နော
်မုံတော်ဒေတာအကျန်းဖက်ဖြစ်စင်မှာတမရော်သား9ဦးရဲတပ်ဖွဲ့ဝင်10ဦးကြာဆုံးခဲ့ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူ69ဦးသေဆုံးပြီးချုံတောင်ထားသူတရားစစ်ဆေးနေသူ900ကျော်ရှိကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ
်။မကြာခင်ကကျင်းပပြီးစီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာလစ်လက်ကိုစလေ19နေရာတွေက18နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက6နေရာမှာအနိုင်ရရှိခဲ့ပါတယ်အမျိုးသားရင်ကျစီအတွက်ဥတီစ조사နေတဲ့ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာရှုံ့နိမ်ခဲ့တဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရိမ်စရာဖြစ်လာနေပါသလား NLD အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2923812555လေးဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်
ည9နာရီမှာဆွေးနွေးမယ့်အတိုင်းအလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ဖားကန်သတင်းဖက်ဆက်ရအောင်ပါ။အမျိုးရာလွတ်တော်တယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ဝင်တွေဟာဧပြီလ4ရက်နေ့ကနေ9ရက်နေ့အထိကချင်ပြည်နယ်ဖားကန်ဒေသကိုကွင်းဆင်းပြီးတော့တွားရောက်လည်လာနေပါတယ်။ဒါဟာဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းဒီလွတ်တော်ကော်မတီရဲ့ဖားကန်ဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်။
ကျောင်းမြတ်ဥပဒေကျမ်းအတွက်အချက်လက်တွေရှာဖွေဖို့အပြင်တဘောဝတင်ရန်စာတမ်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလေ့လာဖို့ရည်ရွယ်ပြီးကော်မတီဥက္ကဋ္ဌနဲ့အဖွဲ့ဝင်9ဦးဟာဖားကန်ဒေတာကို၄ရက်တာခီးစဉ်နဲ့ဒီကနေ့ကစပြီးကွင်းဆင်းလေ့လာနေတာပါ။အဲ့ဒီဒေတာမှာကြောက်စိန်တူဖို့ရေလုပ်ငန်းတွေရဲ့အကျိုးသက်ရောက်မှုတွေကိုပါလေ့လာသွားမယ်။ကော်မတီရဲ့ခီးစဉ်နဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌဦးကျော်တီဟာကအခုလိုပြောပါရစေ
။ကျောင်းမြတ်ဥပဒေရေးဆွဲတဲ့အချိန်မှာဟိုဒုဝတ်တဲ့ဟာတွေကိုတကယ်တမ်းလက်တွေ့နဲ့မြင်တာရောဒီလိုရှာအတန်ကြားဖို့အတွက်ကိုကိုရောအဲ့ဓာရီနဲ့တော်ပြီးဆက်ပြီးတော့နားထောင်တော့မှကြိုးရတယ်လို့ပြင်ဆင်နေဟာနောက်ပြီးတဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့လဲစတိုင်ပြီးတော့အဲ့ဓာကိုလည်းပဲဘာဒီအကြံဉာဏ်ပေးဘာဒီပြောလို့ရမလဲဆိုတော့ကိုရောဒီမှာကြည့်ပြီးတော့မှကြည့်ပြီးတော့မှလောအောင်မှာပေါ့ကိုတဘာပတ်ဝန်းကျင်ထိန်းသိမ်းနဲ့ဆိုင်နေတောင်းမဲ့ဥပဒေနဲ့ဆိုင်နေအဲ့ကိစ္စတွေနဲ့ဒေသခံပြည်သူတွေနဲ့ဟိုတွေ့နိုင်တဲ့ဟာတွေကိုသူတို့အဲ့ဒီတော့မှစာနဲ့အကြောင်းကြားထားတဲ့လူတွေနဲ့တွေ့ပြီးတော့မှသာထောင်းမယ်ပေါ့
အခုခီးစဉ်အတွင်းကချင်ပြည်နယ်အစိုးရကြောက်စိမ့်လုပ်ငန်းရှင်တွေအပါအဝင်မြေမစေးလုပ်သားတွေနဲ့တွေ့ဆုံမှုရှိပါတယ်ဒါအပြင်ကြောက်စိမ့်တူဖွဲ့ရေးလုပ်ငန်းတွေကိုလည်းလေ့လာသွားဖို့ရှိတယ်လို့ကော်မတီအဖွဲ့ဝင်ဖားကန်ဒေသခံတူဦးလည်းဖြစ်တဲ့ကချင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ခေါ်ဦးချိုးကပြောပါတယ
်အဓိကတော့ကျွန်တော်တို့ကဒီမှာကတော့ညီစာပုံကြည့်မယ်နောက်ပြီးမှချောင်းနေမြောင်းနေကြည့်မယ်ကချင်ပြည်နယ်အစိုးရဖွင့်တယ်လဲကျွန်တော်တွေ့ပါမယ်နောက်ပြီးတော့မှတက်ဆိုင်တဲ့ကြောက်စိမ့်ရုံးပေါ့ဗျာသူတို့နဲ့လည်းကျွန်တော်တွေ့ပါမယ်ကျွန်တော်အဖွဲ့ရင်းနဲ့တွေ့ပါမယ်နောက်ကျောက်စိမ့်လုပ်ငန်းရှင်များအတင်းက လူကြီးတွေလည်းတွေ့ပါမယ်။ကျောက်ဆိုင်လုပ်ငန်းရှင်တွေလည်းကျွန်တော်တွေ့ပါမယ်
။ဖားကန်ဒေသမှာကျောက်ဆိုင်တူဖော်ရကနေထွက်ပေါ်လာတဲ့မြေစာပုံတွေကြောင့်မြေမစေးလုံသွားပေါင်းများစွာအသက်သေဆုံးတာပျောက်ဆုံးတာတွေမကြာခဏဆိုသလိုဖြစ်ထားပါရယ်။2016ခုနှစ်အတွင်းဖားကန်ဒေသကျောက်ဆိုင်လုပ်ငန်းမှာလူအသက်ပေါင်းများစွာဆုံးရှုံးရတာအပါအဝင်သဘောပတ်ဝန်းကျင်ဆိုင်ရာစုချိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေလည်းရှိပါရယ်။အခုဖားကန်ကိုရောက်နေတဲ့တယန်ဇာတာနဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးအမျိုးသားလွှတ်တော်ကော်မတီအနေနဲ့ကျောက်ဆိုင်တူဖော်ရာကြောင့်ဖြစ်လာတဲ့စုချိုးတွေကိုလေ့လာပြီးဆက်ပြီးသုံးသပ်ဆွေးနွေးတော်မယ်လို့ဥက္ကမမြင့်ကဆိုပါရယ်။
ဒီကျောက်ဆိုင်လုပ်ငန်းကြီးတို့တဲ့အောင်မလုပ်ကြမလဲကျောက်ဆိုင်မှာဖြစ်ပေါ်နေတဲ့ဒီရင်ဆိုင်ကိစ္စလည်းဘယ်လိုပူပေါင်းဖြေရှင်းမလဲနောက်ပြီးတော့မှသဘာဝပတ်ဝန်းကျင်အင်အားချောင်းမြောင်းတွေလည်းဘယ်လိုရှင်းမလဲဆိုတော့ကျွန်တော်တို့ဒါတွေကတော့ဖတ်ဆွေးနွေးရမယ့်အပိုင်းတွေပေါ့ဗျာကျွန်တော်နိုင်ငံအနေနဲ့ဒီရှင်းလင်းရေးတွေမတတ်နိုင်တော့မှနိုင်ငံတကာကကိုကြီးကိုကျွန်တော်ခေါ်မယ့်သဘောဖြစ်နေပါတယ
်ပြီးခဲ့တဲ့အစိုးရအဆက်ဆက်လက်ထက်မှာတော့ဖားကန်ဒေတာတွင်ကျောက်ဆိုင်တူဖော်ရေးလုပ်ငန်းတွေမှာနှီးစက်ရာကုမ္ပဏီကြီးတွေကပဲကြီးစိုးပြီးပွင့်လင်းမြင်သာမှုမရှိဘဲလှုပ်ဆောင်ခဲ့ကြတာပါဒါကြောင့်လဲလက်ရှိအစိုးရတစ်အနေနဲ့ကျောက်ဆိုင်တူဖော်ရေးလုပ်ငန်းစဉ်တွေကိုချက်ချက်မတ်မတ်မလုပ်ဆောင်နိုင်သေးခင်မှာဖားကန်ဒေတာတွင်ကျောက်ဆိုင်တူဖော်မှုကိုခေတ္တရပ်ဆိုင်ထားဖို့ Global Witness အဖွဲ့ကြီးက2016ခုနှစ်အတွင်းကတောင်းဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်အခုတော့ဒကြံတချင်းတစ်ပုတ်နဲ့ဖျော်ဖြေမပေးခင်နိုင်ငံတကာသတင်းဆောင်မတစ်ပုတ်အရင်တင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်ကြာတာရီနေ့မှာတရုတ်သမ္မတရှီဂျင်းပင်နဲ့ပထမဆုံးအကြိမ်တွေ့ဆုံမှာပါသမ္မတထရမ့်ရဲ့ Florida ပြည်နယ်ကမာလာဂိုပန်းဖြေအင်အားမှကျင်းပမဲ့ခေါင်းဆောင်အုပ်ရဲ့ဆွေးနွေးပွဲက Florida ရာသီဥတုလိုနွေ့နွေ့ထွေးထွေးရှိချင်မှရှိပါလိမ့်မယ်အမေရိကန်သမ္မတအင်ဘီရိုဆိုင်ရာ VOA သတင်းထောက်များရဲ့အကြီးအကဲ Steve Harman ရဲ့သတင်းလွှာကိုမတ်တင်ကြီးထက်ကပြောပြထားပါတယ်ရှင်
အမေရိကန်မှာကုန်သွယ်ရေးလုံငွေပြမှုနဲ့အလုတ်ကိုင်းဆုံးရှုံးမဲ့ကိစ္စတွေကြီးကြီးမားမားမရှိတော့တာကြောင့်တရုတ်သမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံမှုကအခြေအလဲဆွေးနွေးရမယ်ပွဲလို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter စာမျက်နှာမှာသူ့ရဲ့မှန်းဆချက်ကိုရေးပါတယ်။အမေရိကန်ခြေဆိုင်ကုန်ထုတ်လုပ်ငန်းရှင်ကြီးတွေနဲ့သမ္မတထရန့်တို့အင်ပီရိုမှာတွေ့ဆုံထုံးကလည်းတရုတ်ခေါင်းဆောင်ရှီကျင်းဖင်နဲ့ဆွေးနွေးပွဲကနေစိတ်ဝင်စားစရာတွေထွက်ပေါ်လာမယ်လို့ပြောဆိုခဲ့တာပ
ါ။သူနဲ့ရောကိုယ်စားလှယ်အဖွဲ့နဲ့ပါတွေ့ဆုံဆွေးနွေးဖို့ကျွန်တော်ကတော့တိတ်ကိုစိတ်အားထက်သန်နေပါတယ်။ဘာတွေဖြစ်လာမလဲကြည့်ကြတာပေါ့
။တရုတ်ခေါင်းဆောင်ဖက်ကလည်းလက်ဗလာနဲ့ရောက်လာပါတော့မဟုတ်ပါဘူး။ Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလို့ပြောပါတယ
်။ I foresee that the Chinese will send the she here
တရုတ်ဘက်ကအမေရိကန်ပြည်ထောင်စုအတွင်းအခြေခံအဆောက်အုံဆိုင်ရာရင်းနှီးမြှုပ်နှံမှုလိုမျိုးကိုရရရော်ရော်ပေးမဲ့အရာမလက်ဆောင်ထုတ်ကြည့်တဲ့အတူသမရရှိကိုလွှတ်လိုက်မယ်လို့ကျွန်မထင်ပါတယ်။မဲဆန္ဒရှင်တွေကိုဂတိပေးထားတဲ့အတိုင်းအလုတ်ကင်တွေဖန်တီးပေးရေးသမရထရမ့်အတွက်အထောက်အကူဖြစ်စေမှာပါ
။တရုတ်လေးလာသူတချို့ကတော့ဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းတသွေးမတိန်ဖြစ်မလာနိုင်တဲ့အပေါ်မှာသတိထားစောင့်ကြည့်နေကြပါတယ်။Center for Strategics and International Studies ကစကော့ကနေဒီကအခုလိုပြောပါတယ
် Something crazy could happen unexpected certainly we you know one tweet
ညလုံးမထားတဲ့စူးစူးဝါအခြေအနေမျိုးဖြစ်သွားနိုင်ပါတယ် Twitter မှာရေးလိုက်တဲ့အကြောင်းအရာတစ်ခုကဆွေးနွေးပွဲကိုအတိုင်းအတာတစ်ခုထိပြောင်းလဲသွားနိုင်ပါတယ်ဆွေးနွေးပွဲမှာစိစက်ညှိနှိုင်းတာမရှိဘဲနဲ့ပြစ်တင်ပြောဆိုမှုတွေဖြစ်လာနိုင်ပြီးတော့တရုတ်ဘက်ကခြေမကန်မိလက်မကန်မိနဲ့စိတ်ဆိုးဒေါသထွက်သွားစေနိုင်ပါတယ်နောက်ဆုံးစစိုးရအခြေအနေမျိုးထိကိုဖြစ်သွားနိုင်ပါတယ
်။အင်ဘျူရိုပြောခွင့်ရရှောင်းစပိုက်ဆာကလည်းအမေရိကန်နဲ့တရုတ်ကြားမှာပြဿနာကြီးတွေရှိတယ်ဆိုတာကိုမှတ်ချက်ပေးထားတာပါ
။ Everything from the South China Sea to trade
တောင်ကျပင်လယ်ပြင်ရေကစမြောက်ကိုရီးယားနဲ့ကုန်သွယ်ရေးစုံအားလုံးမှာအမျိုးသားလုံခြုံရေးစီးပွားရေးကိုပိုင်းမှာလည်းမဖြစ်မနေဆွေးနွေးရမယ့်ကိစ္စတွေမနှဲပါဘူး။နှစ်ရက်ကြာဆွေးနွေးတဲ့အခါမှာဆွေးနွေးရမယ့်ကိစ္စတွေကအများကြီးရှိနေမှာပါ
။သမ္မတထရန့်ကတော့သမ္မတဖြစ်မလာခင်မနှစ်ကတည်းကတရုတ်ကိုပြင်းပြင်းထန်ထန်ပြောဆိုထားပါတယ်။တရုတ်နဲ့ကုန်သွယ်ရေးပိုင်းမှာထိထိရောက်ရောက်ကင်တွဲမယ်လို့ဂရိပြုပြောထားပေမဲ့အခုအချိန်ထိတော့ဘာမှမလုပ်ရသေးပါဘူး။ Stimson Center ရဲ့အကြီးတန်းသုတေသီယွမ်ဆန်ကအခုလိုပြောပါတယ
်။ The 45% tariff on Chinese
America ကိုတင်သွင်းတဲ့တရုတ်ကုန်စည်တွေအပေါ်45ရာခိုင်နှုန်းအခွန်ကောက်မယ်ဆိုတာလည်းဖြစ်မလာသေးပါဘူး။ငွေကြေးတန်ဖိုးကိုအသုံးချပြီးကုန်သွယ်ရေးအသာစီးရအောင်လုပ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်ဆိုပြီးဂရိပြုထားတာလည်းအကောင့်ထဲပေါ်မလာသေးပါဘူး။
ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးရဲ့ကွဲကွာနေတဲ့ဒေသတစ်ခုအဖြစ်သတ်မှတ်ထားပြီးတရုတ်အစိုးရဘက်ကအထူးအရှာမခံတဲ့တရုတ်တနိုင်ငံတဲ့မူဝါဒအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကဆန့်ကျင်ပြောဆိုထားတဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးလဲအမေရိကန်ပြည်ထောင်စုမှရောကဘာတလွှားကပါစိတ်ဝင်တစားစောင့်ကြည့်နေကြမှာဖြစ်ပါတယ်ရှင
်။မတ်တငိထိုက်တင်ပြသွားတာပါရှင်။အခုတော့သောတာရှင်နဲ့အတွက်တကြံသေးလက်ဆောင်အဖြစ်လွန်ပိုင်သူဆိုထားတဲ့ Miss Bradock တချင်ကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။
ပါနနခင်မတင်ပေါကဝင်လာတဲ့ဒီလေးညင်ရင်ကုန်ချင်းပြေးနှလုံးနဲ့ပြောစရာတို့နေရတို့ရဲ့သုံးချိန်ဟာခနာတွင်အိုရင်ကုန်တန်းတွေကုန်သက်တွင်အထမဲ့ပဲတွေးလိုက်ရတဲ့ဇန်ကိုကလေးနဲ့ရှောင်းလေဇန်မုံလေးရဲ့ရွာပါတော့ရှင်နေမပူနေလို့ဇန်မုံလေးရဲ့ရွာပါတော့ရှင်နေမပူနေလို့
ပိုင်ပြဆိုထားတဲ့ Miss Badaw တခြင်းကိုတော်တော်ရှင်းလင်းနေချကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပေးပချင်း9နာရီမှာ Asia Set 7 Juru ကနေတရက်ဖန်ယူကြည့်ရှုနိုင်ပါရရှင်။အခုတော့ကြာရှင်နေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်။ရုရှားသမ္မတဗလာဒီမီယာပူတင်အလက်ပတ်ရောက်ရှိနေခြင်းစာတင်မြို့စိန့်ပီတာစဘတ်ကလူစီကာယာမြေရောက်ပူလာရုံတခုမှမနေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုအသေးခံဘုံခွဲသမားတူကကျူးလွန်ခဲ့တာဖြစ်ကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်လူ14ယောက်သေဆုံးပြီး50နီးပါးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့တဲ့အကြောင်းရုရှားဆိုရစုံစမ်းစစ်ဆေးရေးကော်မတီကတွေ့ရှိခဲ့တာပါအစ်ချစ်သမားAfter Fatah LCC ကိုအမေရိကန်သမ္မတအင်ပြီတော်မှာနွေနွေထွေးထွေးချူဆိုပြီးအစ္စလမ်ဆွေရောက်ချမ်းပတ်ဝါရီတွေကိုချိန်မွေးရမှာပူပေါင်းဆောင်ရွက်ဖို့မနေ့ကပဲကတိပြုလိုက်တဲ့သမ္မတဒေါ်နယ်ထရန့်ကကမ္ဘာမှာအကြီးဆုံးအရနိုင်ငံဖြစ်တဲ့အစ်ချစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေတာတွေကိုပြောင်းလဲလိုက်ပါတယ်သမ္မတဘရက်ကိုဝမ်မလက်ထက်2009ခုနှစ်တုန်းကအစ်ချစ်သမ္မတဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ခြင်းကစလို့ပထမဆုံးအချိန်အစ်ချစ်ခေါင်းဆောင်တူအင်ပြီတော်ကိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုကျမှုတွေကြောင့်တည်ဆုံးခဲ့သူလူပေါင်း293ဦးကိုစတင်တကြုံနေပါပြီ။အလောင်းတွေကိုမြန်မြန်ဆန်ဆန်မြေမြုပ်တကြုံနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေနိုင်မှုကျန်းမာရေးအနာမဏေကမော်ကွာမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှဲပြောင်းပေးရနေတာပါ။ဒီချိန်ထဲမှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း200လောက်ကိုလည်းအရေးပေါ်ကစေးလူသားတွေနဲ့ဒေသခံတွေကအပြည့်စည်ရချမှာခက်ခက်ခဲခဲဆက်လက်ရှာဖွေနေပါတယ်။စီရီးယားနိုင်ငံမြောက်ပိုင်းမှာဒါရုတန်းဝင်းနဲ့တိုက်ခတ်မှုဖြစ်တန်တရားရှိနေတဲ့ဖြစ်ရပ်တွင်တည်ဆုံးသူအယက်သားဥယျာ58ယောက်ထိရှိတော်ပါပြီ။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ခန်ရှိတ်ကုန်းမှာလေယောင်းတိုက်ခတ်မှုတွေပြီးတည်ဆုံးသူတွေထဲကလင်းငယ်17ယောက်ထဲမှနေပါဝင်နေကြောင်းလဲဗြိတိန်ခြေဆိုင်စီရီးယားစောင့်ကြည့်ခဲကပ်ဖွဲ့ကပြောဆိုခဲ့ပါတယ်
။တရင်ချင်းချက်ကိုကောင်လင်းဦးကပြပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ 10:00 လိုင်းတိုမီတာ24 kHz 11.33 ည၊လိုင်းတိုမီတာ25 kHz 11.665 ၊လိုင်းတိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.